Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VU American တန်ရဲ့2022ခုနှစ်နိုဝင်ဘာ9ရက်တနင်္ဂနွေညပိုင်း VU မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါရဲ့ရှင်။ VU Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီရဲ့ website နဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါရဲ့ရှင်။ဒီကနေ့အတွက်တော့ကျွန်မများသတင်းအောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရန်ကုန်မြို့တဝိုက်မှာပြစ်ခတ်မှုတွေအနည်းဆုံး300လောက်မှာဖြစ်သွားခဲ့ပါတယ်။တရုတ်နဲ့အာဆီယံကြားကုန်သွယ်ရေးသဘောတူညီမှုတပြင်းစီမှုတွေပြည့်စုံသွားပြီလို့တရုတ်ဘက်ကပြောပါတယ်။မြောက်ကိုရီးယားရန်တရတပ်ကစနေနေ့မှာစီးရဲလက်ချက်မှုပြုလုပ်ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိတိုင်းရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့မြန်မာနိုင်ငံလူမှုကွန်ရက်တွေပေါ်မှာဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးဆက်တွေရှိပါသလဲ
။ကျွန်တော်အနေနဲ့ပွင့်ဆိုချင်တာကတော့ hate speech ဆိုတာဒီအမုန်းကနေမြပြခံလာတဲ့စကား။နောက်ပြီးတော့ဒီအမုန်းဆိုတဲ့အသီးပွင့်ကိုဖြစ်စေတဲ့စကားလို့ကျွန်တော်တို့အထိပ္ပယ်ဖွင့်ချင်တာပေါ့နော်။
အဲဒီကအစီအစဉ်ကိုဥဆောင်သူစာရေးဆရာဘလော့ဂါကိုနေဖုံးလက်ပြောတာပါအပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးမယ်မီဒီယာမြင်ကွင်းအစီအစဉ်မှာနားဆင်ရပါမယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနေ့စဉ်ညနေခြီးပြီးတော့ဝင်ရောက်နေတာကြောင့်ထိုင်းအစိုးရဘက်ကစိုးရိမ်မှုတွေရှိနေတဲ့အကြောင်းနဲ့တပတ်အတွင်းမြန်မာနယ်နိုင်ငံတကာတည်မြန်မာပြည်မှပေးစာများတည်င်းတွေကတူတာစားတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာတည်င်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်။မြန်မာနိုင်ငံရန်ကုန်တိုင်းတွင်အနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့တည်င်းတွေထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံးလေတပ်စခန်းနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်နှစ်ဦးတေဆုံးပြီးတော့ကိကဝအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီးတဦးလည်းတေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒီကနေ့အစောပိုင်းကတနက်ကင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တဦးနဲ့အရသာတဦးစီတေဆုံးပြီးစစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်္ဂလာတုံးထွေအုပ်ရုံးပြစ်ခတ်ခံရတဲ့ကိစ္စကိုစစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကအတိအပြုပြောကြားပြီးသုံးဦးဒဏ်ရာရတယ်လို့ဖော်ပြပါတယ်။အဲဒီလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ဒီကနေ့အစောပိုင်းမှာပဲသမိုင်းကုန်းကျော်တရာအောက်ကမယန်းကုန်းတရက်ကွက်ရုံးကိုစစ်သားတွေကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်ရက်ကွက်အုပ်ချုပ်ရေးမှူးရုံးကဝန်ထမ်း3ဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီပြစ်ခတ်မှုအတွင်းရရှိဒဏ်ရာတွေနဲ့တည်ဆုံသွားကြောင်းစစ်ကောင်စီတရင်ပြန်ကြားရေးအဖွဲ့ကလည်းအတည်ပြုပြောဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာတွေကိုစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးလမ်းနေပိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဒေသခံတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်ရန်ကုန်တကုံမြို့တတောင်ပိုင်း19ရက်ကွက်မှာနေ့လယ်12နာရီဝန်းကျင်လောက်ကလည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကင်တချို့တို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးဒဏ်ရာရတဲ့တဲ့င်းတော့မသိရသေးပါဘူး။စကိုင်းတိုင်းတွင်ကောလင်းမြို့နယ်တွင်စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေအကြားတိုက်ပွဲတွေရက်အတန်ကြာဖြစ်ပွားနေတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခတ်မှုတွေပြုလုပ်နေတဲ့မှတ်တမ်းဗီဒီယိုတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟာ RCEP လို့ခေါ်တဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီမှုအတွက်ပြင်ဆင်မှုတွေပြီးစီးသွားပြီလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။ဒေသတွင်ဘက်ဆောင်စီးပွားရေးမိတ်ဖက်လို့အမည်ရတဲ့ RCEP မှာအဖွဲ့ဝင်15နိုင်ငံပါဝင်ပြီးဒီသဘောတူညီချက်ကလာမယ့်နှစ်ဦးပိုင်းကစပြီးတော့ဩစတြေးလျ၊ဂျပန်၊တရုတ်နဲ့အာဆီယံ10နိုင်ငံပေါ်မှာအကျိုးတက်ရောက်သွားလိမ့်မယ်လို့ဖြစ်ပါတယ်။အာဆီယံတွင်းမှုချုပ်ကလက်ခံပြီးတော့သဘောတူညီမှုဆိုင်ရာကိစ္စရပ်တွေပြီးဆုံးလာနဲ့ရပ်ပေါင်း60အတွင်းအကျိုးသက်ရောက်လိမ့်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲတစ်ခုမှာကြေညာပါတယ်။တရုတ်နိုင်ငံအနေနဲ့ RCEP ကိုမြန်နယ်မြန်မြန်မြန်လက်မှတ်ရေးထိုးကြဖို့နဲ့အကောင့်တွေပေါ်ကြဖို့မျှော်မှန်းထားပါတယ်။နိုင်ငံပေါင်း15နိုင်ငံပါဝင်တဲ့ RCEP လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မှာအရှိတောင်အရှနိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသတင်းထုတ်ကုန်ရေး30ရာခိုင်နှုန်းလို့ပါဝင်တဲ့အကြီးဆုံးကုန်သွယ်ရေးအုပ်စုတစ်ခုကိုထူထောင်နေကြတာလည်းဖြစ်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့အတွက်နိုင်ငံကောင်းဆောင်တွေဟာ2012နိုဝင်ဘာလတွေကစတင်ပြီးတော့အချိန်30တက်မနည်းညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်ရေးအတွက်ရွယ်ပြီးရန်တရာတပ်တွေကျင်ကားတွေနဲ့လက်ကျင့်ပစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတင်းနှင်းနေနေမှာကြေညာပါတယ်။
사위의 기친 없이 국가 방위력 강화의 세전기를 펼쳐가기 위한 인민군 부대들의 훈련 열풍이 세차게 일어나고 있는 속에서
낭간바이키 아티 욕단드린 타나가 진야게라바 멕코리아의 시일리지무보 낭간다가 빛된 위반무리 비록리시비메 땅코리아가 시일리진하고로 아메리칸 비롱수가 베라마 위반 뼛소진미시장 멕코리아 수야가 뼛소니지마베 쿠루 야니야타디의 시일리지무 비록해라바 야니야타포의 시일리지무고로 멕코리아 아나야 알로타마바디의 아메리칸 컴디원래피 Pantiye aturu tuye mule chite, pa chung chunga chichia kukkeke jang kia di zringa pyobare. Akune sate malaga ma leshi ya rugu tumye khan cha jing khan yare pa chung chungha. Nangan tuye oza chi malare chita ma namekong yang litu du pite bhin. Tungchi di sao yi si si nego chichia kukkeya du pipane. Nyao kuriya ka kulatamaga ka peso dangka ching khan thare. Tuye nyukliya lennene pe tengta tungchi di sao yi si si nego. Nangan gaya thaukha mu ya shina yi joban nira le pipare kmea.
Jerusalem မြို့ မှာ Palestine အတွက် ကောင်စစ် ဝင်ရုံ ပြန်လည် ဖွင့်လှစ်ရေး American ကတိကဝတ် ပြုမှု ကို Israel ဝန်ကြီးချုပ် Naftali Bennett က ညင်း ဆိုလိုက်ပါတယ် American အစိုးရ ဟောင် Donald Trump လက်ထက်က ပိတ်ထားခဲ့တဲ့ Jerusalem က Palestine ဆိုင်ရာ American ကောင်စစ် ဝင်ရုံ ကို ပြန်လည် ဖွင့်လှစ်ဖို့ နိုင်ငံသား ဝန်ကြီး Anthony Blinken က ကတိ ပြုခဲ့တာလည်း ဖြစ်ပါတယ် ပြီးကြတဲ့ စနေနေ့က ပြုလုပ်တဲ့ ဒင်းစာ ရှင်းလင်းပွဲ တစ်ခု မှာ တော့ Israel ဝန်ကြီးချုပ် Bennett က Jerusalem မှာ American ကောင်စစ်ဝင်ရုံအတွက် နေရာ မရှိပါဘူးလို့ ထက်လောင် ပြောဆိုခဲ့ပါတယ် Israel နိုင်ငံရဲ့ဝန်ကြီး Yair Lapid ကလည်း ကောင်စစ်ဝင်ရုံ ကို Jerusalem မှာ ဖွင့်မဲ့ အစား Palestine အုပ်ချုပ်ချက်အာဏာ Palestine အုပ်ချုပ်ရေး အချက်အချာတွေ ဖြစ်တဲ့ Ramallah မြို့ရို့ အနောက်ဘက်ကန်တို့ မှာ ဖွင့်လှစ်တဲ့ လို့ အကြံပြုထားပါတယ် Palestine ကတော့ သူရဲ့ Jerusalem ပြန်လည်ရရှိရေး ကို အားပြောစေရတဲ့ အတွက်ကြောင့် မို့ ဒီ အကြံပြုချက်ကို ညင်းဆိုပါတယ် Israel ဘက်ကလည်း Jerusalem ကသူတို့စီကထာဝရခွဲထုတ်လို့မရတဲ့မြို့တော်ကြီးအဖြစ်ရှုမြင်ကြပါတယ် Palestine ကတော့မြို့တော်ရဲ့အရှိတ်ဘက်ပိုင်းကိုသူတို့ရဲ့မျိုးလင်းချက်မြို့တော်အဖြစ်ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 15953ည 5.25 kHz 11803ည 5.32 kHz 9335 ရို့ဖြင့် စနေတနင်္ဂနွေမှာ 5.19 190 kHz 15905 ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကန်ဒီတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြားပေးနေတာပါခင်ဗျာ ဒီကဝန်ကြီးချုပ်ကို drone နဲ့လုံခြံတပ်ဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မြို့တော်ဘက်ဒတ်မှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်တပ်ခတ်မှုတွင်ဝန်ကြီးချုပ် El Khadimi ကတော့ထိခိုက်ဒဏ်ရာရခြင်းမရှိပေမဲ့ဝန်ကြီးချုပ်အတွက်လုံခြုံရေးဝန်ထမ်း9ဦးထိခိုက်ဒဏ်ရာရသွားတယ်လို့အီရာအရာရှိတွေကို ကပီအေဗီသတင်းမှာဖော်ပြပါတယ်အခင်းဖြစ်ပွားပြီးမကြခင်မှာဝန်ကြီးချုပ်ကရုတ်တံကားတစ်ဆင့်မိန့်ခွန်းပြောကြတာမှာတော့သူ့ရဲ့ဘယ်ဘက်လက်မောင်းမှာပတ်တီးစီထားတဲ့ပုံမျိုးပေါက်နေတယ်လို့သတင်းတွေမှာရေးပါတယ်တိုက်ခတ်မှုကိုဘသူပြုလုပ်တယ်ဆိုတဲ့ဝန်ခံပြောဆိုသူထွက်မလာသေးပေမဲ့ဝန်ကြီးချုပ်ကိုလူသိရှင်ကြားသတိပေးချင်းချမှုတွေမကြာခဏပြုလုပ်လို့ရှိတဲ့အီရန်ကကြောရောက်နောက်ခံပေးထ ဒီကနေ့ပြည်သူ့ကျွန်တော်အနေနဲ့ပြောဆိုချင်တာကတော့ဟိတ်စပီးဆိုတာဒီအမုန်းကနေမြပြခံလာတဲ့စကားကျွန်တော်အနေနဲ့ပြောဆိုချင်တာကတော့ဟိတ်စပီးဆိုတာဒီအမုန်းကနေမြပြခံလာတဲ့စကားဂျွန်ဟော့ကင်းတက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယဌာနမှတ်တမ်းတွေအရကမ္ဘာ
ဂျွန်ဟော့ကင်းတက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယဌာနမှတ်တမ်းတွေအရကမ္ဘာတဝန်းကိုဗစ်ကူးစက်သူတန်းနှင်းရာငါးဆယ်နီးပါးရှိပြီးငါးသန်းကျော်သေဆုံးခဲ့ရပြီဖြစ်လို့ကမ္ဘာလူဦးရေ 92 လူ 40
Kabaji Punila Nemugu Hantana e Kulatamaga Urdu Yadi Nilagan Twin, a chimney the body Jaya Amasan Sound Nine Dire Abo Sipia Nijare, Town Town Chile, Tejua Lusha Duriga, Kabalun Saya Lushamu Pine, Muyari Jare Mabe, Sininiga, Scotland, Glasgow, Muma, Chita Sanabia Jabare, Twin Twin Lanza Zidi, Tongimu, Shocha Ine, Ari Lanza Zidi, Tongswe Muye, Nonset Dwe, Sojurigo, Kanzani Yare, Tutupin, Sierra Nanganigo, Kunipi, Tonsu, the Sanabia Werigo, Nanga and Tomyamia Madre, Nepilu Kajaraba, Glasgow, Muga, Sanabia Wemaro, Louis, Nadal of Bowingere, Louieta Wega, Kamangerime, Sanabia Wego, Usan Turigaro, Louis, the Tingla of Bowingere, Lupiojabare, D. Sanabia Werima, Bowing Turiha, Jamuidu, Tompumu, Yatama, Hina and Tompumu, Lumishi, Carbon Dangwede, Nijidema, Tajaba, Uruya de Sanya, Tiamia Damu, Yadamushida, COB, PCM, Sare, Sarani, Kaintare, Sambu, Sarani Pare, Sambudigo, Kainsambiro, Chite, Sanapia Jaraba, Leshi Piponi, Uruya, the Pionle Muri, Dre, Druga, the Zondia, Pawan, Luxonga, Mishida, Jan, Drunine, Erie, Jose Digo, Makanzade, Mulule, Sanapia Duriga, Jobare, Kulatamaga, Uruya, the Nilagama, American Piranzuko, Zateonide, American Tabra, Jobaida, Uruya, the Sanya, Tutantama, John Kerrygo, Nilagan, Twin Yaragama, Twinabi, American Yet, Yambet Nangani Pite, Tiyuk, Rasharuga, Kuzlerine, Nilagan Pienpa Maba, Tijazi, Twison Biro, Tutemuri, Yashina, Sishina, Sunu Ninamuri, Lone, Jangle, Trinima, Popiani Jabakna.
In Yanang and New Dream, you change a bondi darimaro, Tiwali Puerojo, Liduni Namuri, Pobo Kebi, Bigger at an angry in the Hale, Muro, Tida Kani Dread, Nauta, Muguri, Pongon, and Nidini Pikaya de Mare. Three and Nilongi, Milong, the Lukanza, Jare, Lu, Tilly Nuga, Tidagan, Duga, Piovare. They do take them in Botana, Boway, and Matanui Yaro, the Ningri Madama, Lidu Ji Dweha, Ninyamu sent Lia Consaton Shibi, a Sodo Senator, Yoshi Nidelo Suvare. New Delhi Muro, Suagaro, Ji De Gatia, Liza Lizzi, or Tombu B, Muro de Lava, Mugu Dango, Yobazi, Wood, Ye Pian Pini Bare. In Yama, Sing Widi Bare, Livi Jau.
ဒီနေ့ဆိုတော့ကျွန်တော်တို့ခဏရက်ပေါ့စစ်တုံးရက်နေ့ဆိုတော့ပိုက်ပြီဆိုပါဆိုတော့ပိုက်ပြီဆိုလို့ရှင်သူတို့ကအခုအဲ့မှာပိုက်ရောင်ပိုက်ဆိုရင်တန်ဖို့အတွက်အပြည့်အစံသူတို့ကနေသူတို့ဥစားတွေကသွားနေအနေထားမှာရှိတယ်ဆိုတော့တုံးပန်းလို့ရတယ်မှာဟုတ်ကဲ့။ဆိုင်ဆိုရကစက်တင်ဘာလကနေဒီဇင်ဘာလအထိလေးလကျွင်းတနင်္ဂနွေလို့နှစ်ရက်အတွင်းမှာပဲကန်ချနာပူရီပြည်နယ်တခုထဲမှာပဲတရ ကိုဗစ်ကာကွယ်ဆေးထိုးနှံပြည်စည်းဖို့ရည်မှန်းထားပြီး2021နှစ်စမှာအနီးနားချင်းနယ်စပ်တွေကိုပြန်ဖွင့်ဖို့ရည်ရွယ်ထားပါတယ်။ဒါပေမဲ့နယ်စပ်တွေကိုပြန်ဖွင့်မယ်ဆိုရင်တရားမဝင်အလုပ်သမားတွေဝင်ရောက်လာမှုပုံမှန်မြင့်တက်လာနိုင်တဲ့အတွက်လုံခြုံရေးအတွက်စိုးရိမ်စရာရှိကြောင်းမနေ့ကပဲထိုင်းတူရဲကျုပ်ရဲဘော်ချုပ်ကြီးဒန်ရွန်ဆက် ที่ประพักกับเจ้าสุดาวาเร่เนื้อจะเด็ดเจ้าพ่อแม่สุยเอเยลุนนั่นไงจ้าเนื้อจะกูตันตัวละมือก็สีละมาพี่ป่าเร่กูไปกับเบี้ยเจ้าเนื้อจะเด็ดไปท้าจีมาเรามาแต่ยามเอาเวลานี่กันนี่เท่าท่าแม่เรื่องเวลาดูเสร็จละด้วยต้องเดาจากพ่อแม่กันละเจ้าท้ายสุยากับลูกจะยิ่งกูเต็มใจสอนชาติกันยาป่าเร่เนื้อจะดีกูแต่ยามเป็นพ่อแม่สุยเนื้อจะเด็ดมาหนี้ตัวเนี้ยเป็นลูกจ้าแม่ตุรีด้วยท้ายสุยากับใกล้ด้วยพวกแค่ไหนเนี่ยสุ ဟုတ်တယ်ကျွန်တော်တို့ကနေသွားညပြန်တိတ်မလွယ်လာဘူးဘာဖြစ်လို့လဲဆိုတော့ပို့ပြီးတော့စိုးတယ်ဝင်လာပြီးရင်ဒီလူကြီးကိုဘယ်လိုလုပ်ပြီးတော့ထွက်ပြန်လောက်မယ်မောင်းကိုလိုက်မလဲအဲ့ဒါတွေဖြစ်ပြီးလေထိုင်းတူရဲ့ကြောက်ကတော့တရားမဝင်အထောက်ထားမဲ့အများဆုံးဝင်ရောက်လာနေတဲ့ထိုင်းတောင်ပိုင်းမြောက်ပိုင်းအနောက်ပိုင်းဒေသတွေကိုတော့လုံခြုံရေးပို့ပြီးချထားမယ်လို့လည်းပြောဆိုသွားပါတယ်ရှ
Nugu VOA Facebook Samyana, VOA Burmese News Net, VOA website, burmese.voanews.com, Numale, Jamara Tolan Bini, a chain at Pieni, Nasin Chishu Memare, Aku Sapiro, the Bad Dream Mother Nugu, Nalone, Go Winkam Mano, Susie, and Setarago, Nasin Chishu Yao Masha. ညီမနိုင်ငံမှာအရောင်းအဝယ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်တကြိမ်ကိုငွေသားကျပ်သိမ်းနေရာထံမပို့ရလို့ဘဟုဘဏ်ကတမလိုက်ပါတယ်။အဲ့ဒီပမာဏထက်ပွင့်တော့ဘန်စနစ်ကိုအသုံးပြုရမယ်လို့ຫນွေမှာသုံးရနေကထုတ်ပြန်ခဲ့တာပါ။မိုဘိုင်းဘန်ကင်း၊အင်တာနက်ဘန်ကင်းစတဲ့ဘန်စနစ်နဲ့ဒီဂျစ်တယ်ငွေပေးချေတဲ့စနစ်ကိုပဲသုံးရမယ်လို့လည်းကန့်သတ်လိုက်ပါတယ်။စစ်တပ်ကအာဏာသိ ဒီကနေ့ကျွန်တော်အနေနဲ့ပြန်ဆိုရင်တော့အကန့်အသတ်ရှိငွေကြေးအလွယ်အပြောင်းလုပ်နိုင်ပါတယ်။ဒါပေမဲ့လည်းကုပန်ထဲရောက်လာတဲ့ငွေတွေကိုပြန်ထုတ်ယူနိုင်ဖို့မလွယ်ကူတာကြောင့်ငွေသားနဲ့ပေးချေနေရတဲ့လုပ်ငန်းတွေမှာအခက်အခဲတွေရှိလာမှာကိုဆိုရင်တနင်္လာနေ့ထွက်နေပါတယ်။
ရုံးမြင့်တန်ကြာနဲ့အတန်ထုံးလွင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကနိုဝင်ဘာ၁ရက်နေ့မှာထပ်မံပြင်ဆင်ပြဋ္ဌာန်းလိုက်ပါတယ်။ဒီပြဋ္ဌာန်းပြင်ဆင်ချက်မှာရုံးမြင့်တန်ကြာနဲ့အတန်ထုံးလွင့်ခြင်းဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုအပြောင်းလဲလုပ်ထားပြီးငွေရန်ကို ဖြစ်သွားစေတဲ့အပြင်သတင်းမီဒီယာတွေပေါ်ပြင်းပြထန်တဲ့အပြစ်ပေးနိုင်ဖို့ပြင်ဆင်လာတာဖြစ်တယ်လို့သတင်းသမားတွေဥပဒေပညာရှင်တွေကတုံ့တက်ကြပါတယ်။လိုင်စင်မရှိတဲ့ပုဂ္ဂလိကမီဒီယာတွေအနေနဲ့အင်တာနက်အသုံးပြုထုတ်လွှင့်ခွင့်မရအောင်ထိန်းချုပ်လိုက်တာဖြစ်တယ်လို့ ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကလည်းမြန်မာနိုင်ငံမှာသတင်းသမားတွေပေါ်တိုက်ခိုက်မှုအကြမ်းဖက်မှုချင်းချောက်မှုတွေဟာအလွန်စိုးရိမ်ကြောင်းကြောက်ပြီးသတင်းလွတ်လပ်ခွင့်ဆုံးရှုံးနေကြောင်းလူဝင်မှနှစ်ရက်နေကကြာရောက်တဲ့သတင်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးနေတာတွေအဆုံးသတ်ရေးနိုင်ငံတကာနဲ့အထိမ့်မှ
ာဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်တစ်ကိုဒီဇင်ဘာလကမှခံနာမယ်လို့ပြောပါတယ်။လက်ရှိအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့တသံရောမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရဝါညိုဆိုဗီယက်တသားမှလာမယ့်နှစ်ဆမိုင်မှာကုံဆုံးမယ်လို့လည်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကျိုကျုံးက VOA ခမာဌာနနဲ့တရားဆက်သွယ်မေးမြန်းခါမှပြောဆိုခဲ့တာပါ။အာဆီယံအလိုက်ကျဥက္ကဋ္ဌပြောင်းသွားပြီးတဲ့နောက်မှာလဲအရာဝန်ယူဆုပ်ကိုပဲအထူးကိုယ်စားလှယ်အဖြစ်ဆက်ထားဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဗူဒင်အဗ်ဒူလာကပြောဆိုခဲ့ပြီးတဲ့နောက်အခုလိုကိုယ်စားလှယ်အသိခံမှုကမ္ဘောဒီးယားနိုင်ငံခြားရေးဌာနကပြောဆိုလိုက်တာပါလက်ရှိအချိန်ထိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့တွေ့ကြုံပြီးဖို့အာဆီယံကိုယ်စားလှယ်ဖက်ကတောင်းဆိုထားပေမဲ့မြန်မာစစ်ကောင်စီဘက်ကထပ်ပြီးတော့ညှဉ်းဆန်းထားပါတယ် ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးပတ်ဆိုဟွန်ကတော့မြန်မာအတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးမှုရှိလာအောင်စစ်ကောင်စီအပေါ်ဖိအားပေးလှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်မြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးနဲ့လက်ရှိအာဆီယံထူးကိုယ်စားလှယ်အရာဝန်ယူဆုပ်ကိုစစ်ကောင်စီကတွေ့ခွင့်မပေးခဲ့တာကြောင့်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမေအောင်လိုင်ကိ
ကျွန်တော်အနေနဲ့ပြန်ဆိုချင်တာကတော့ဟိတ်စပီးဆိုတာဒီမုံအောင်နေမြဖြားခံလာတဲ့စကားမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးမေအောင်နိုင်တဲ့နေပြည်တော်မှာအင်္ဂါနေ့ကတွေ့ဆုံပြီးကိုဗစ်-19ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းအခြေအနေကာကွယ်ဆေးထိုးနှံပေးမှုအခြေအနေတွေနဲ့အမေရိကန်ဘက်ကရောဂါကာကွယ်ဆေးကူညီပေးမဲ့အခြေအနေတွေကိုဆွေးနွေးကြတယ်လို့စစ်ကောင်စီဘက်ကသတ ဒီခီးစဉ်ကိုကြိုးစားကြောင်းအမေရိကန်ဆိုရကပြောပါတယ်ကိုဗစ်ကာယောဂါဆိုင်ရာအကူအညီအပါအဝင်တခြားအရေးပေါ်ကူညီတွေကိုမြန်မာခေါင်းဆောင်တွေဘက်ကခွင့်ပြုလာအောင်နားချတိုက်တွန်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်ဆိုရကဆိုပါတယ်ဘေရစ်ချက်ဆန်ဟာဖန်စီခံရသူတွေလူမျိုးရေးသူ့ခီးစဉ်မှာကြိုးပမ်းခဲ့ဖို့ရဲ့စင်နာရီရှိတာကြောင်းမြန်မာနိုင်ငံမှာလက်ရှိဖန်စီခံထားရတဲ့အ
ဒီနေ့ပြည်သူ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာဂျက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ခွင့်ဗီဇာဆိုင်ရာဥပဒေချိုးဖောက်မှုဆိုတဲ့ပြစ်မှုတစ်ခုနဲ့ပါထပ်တိုးဆွဲဆိုလိုက်ပါတယ်။
ညမှာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုက်တယ်ကအရာရှိတအူရန်ကုန်မြို့ကနေအနီမှာနှွင်ပါလေးရက်နေ့မနက်ပိုင်းကတနက်နေ့ပြစ်ခတ်လုပ်ကြံခံခဲ့ရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါရယ်မိုက်တယ်ကုမ္ပဏီရဲ့ဗနာရေးအရာရှိချုပ်အငိမ့်စားဗိုလ်မှူးတအူဖြစ်သူဦးသိန်းအောင်ဟာမရန်ကုန်မြို့နယ်ထက်ကသူ့နေအနီမှာပဲစနေတဲ့နဲ့အတူလမ်းလျှောက်ပြင်လာတဲ့အချိ
ကျွန်တော်တို့ကတော့ဒီမှာရေးကြွေးဝါးရီလိုခဲ့ရတယ်ဗျာ။ရှားနာတဲ့လူကြီးတွေအားစီတွေဒီကလူကတည်းကဟိုလူကြီးတွေကတော့အားပြက်တယ်ပေါ့နော်စစ်ပေးဆောင်ရတဲ့အတွက်
ตัวนี้เปลี่ยนเลยคืออาเปียดีมาเว้ยคุณสู่อาซีไล่เนี่ยเลยเปียกูเตซุมุเนี่ยสติชองนี่ก็โตเทมมาชิวากุตะมุคันพวกโหอีติมาโหลก้องๆหมดมาปิชูช่องๆไม่อยากอูเปียเตซุมุก็อารมณ์สุก็6รอบสิตัวอีเปียกูเตซุมุส่วนดีที่ได้ไปงา
ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနယ်လုံခြုံရေးအခြေအနေတွေပိုးပြီးတော့ရွရွန်းလာနေတယ်လို့ကုလသမဂ္ဂကပို့ထုတ်နေမှာသတိပေးလိုက်ပါတယ်။စက်တင်ဘာလလယ်ကတည်းကချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာအပအဝင်အကန့်အသတ်တွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျ
အခုတစ်ဆက်သေးပဲထုတ်လွှင့်ပေးမယ့်တပတ်တွင်နိုင်ငံတကာသတင်းတွေကိုတော့မိုက်တန်စင်ကစူးစီးတင်ပြပေးထားပါတယ်။
မေကျန်ပြောင်စုမှာဒီသတင်းပတ်တွင်ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုကျင်းပခဲ့ပါတယ်။နယူးဂျာစီပြည်내အုပ်ချုပ်ရေးမှူးရွေးချယ်ပွဲမှာလက်ရှိဒီမိုကရက်အုပ်ချုပ်ရေးမှူးဖီလ်မာဖီကရီပပ်ဘလစ်ကန်ပြိုင်ဘက်ဂျက်စီယာတရယ်လီကိုမဆိုတလောက်ကပ်ပြီးတော့အနိုင်ရသွားပါတယ်။ဗာဂျီးနီးယားပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာလူရပ်ဘလစ်ကန်ပါတီကဂလန်ယွန်ကင်က ညိုရောအုပ်ချုပ်ရေးအဖွဲ့ဝင်မီရှယ်ဝူကတခြားအုပ်ချုပ်ရေးအဖွဲ့ဝင်အနီစာ SIB George ကိုလွန်မလာနေ့ကနေတော့အလံရသွားကြတာပါ။ မီရှယ်ဝူဟာထားဝမ်ကနေရွှေ့ပြောင်းနေထိုင်တဲ့မိဘနှစ်ပါးကနေမွေးဖွားလာခဲ့တာဖြစ်ပြီးတော့ရှီကာဂိုမြို့မှာစီးပင်းခဲ့ရပါဟာဗတ်တက်ဆိုတဲ့ဟာဗတ်ဥပဒေကြောင့်ကိုတက်ဖို့ဘော့ဆန်ကိုရွှေ့ပြောင်းလာခဲ့ရတယ်ဖြစ်ပါတယ်ညွှန်မြို့မှာလည်းဒီမိုကရက်ပါတီကလူမဲအမျိုးသားအဲရစ်အဒမ်စ်ကညွှန်တော်ဝင်ယူချက်ပေါ်မှာအနိုင်ရသွားခဲ့ပါတယ်နှစ်ပေါင်း30ကြာပြီးတဲ
ရှိရင်ရင်းချင်းရဲ့အတွက်ထောက်ခံတဲ့အကြောင်းဖူးတဲ့ကြီးညာချက်တစ်စောင်ကိုဆော်ရီအာရေဗျအာရဲဆော်ဝါမြပြောင်စုဖြစ်နေတဲ့အမေရိကန်ပြောင်စုကနိုဝင်ဘာလ၃ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့ရှိရတဲ့ငယ်အရေးမှာအလိုမျိုးဆွေးနွေးကြတဲ့အပေါ်မှာထောက်ခံတဲ့အကြောင်းဖြစ်ချင်းညာချက်မှာပါရှိရပါ။ ဒါပြင်အရသာဆွေရကိုချက်ချင်းအပြေဝအာနာပြန်လှည့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဆူဒန်နိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကြီးညာချက်ကိုပြန်လည်ရုပ်သိမ်းပေးပြီးတော့ဆူဒန်ပြည်သူတွေလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်သက်ဆိုင်ရာဖွဲ့စည်းရေးကြားအတိအပြည့်ရှိတဲ့ဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်ဖို့ဟာအဓိကအချက်ဖြစ်တယ်လို့လည်းပါရှိပါတယ်။ ဒါပြင်စွမ်းအင်စိုက်ပျိုးရေးပို့ဆောင်ဆက်သွယ်ရေးဦးအိမ်ငယ်မျိုးပြဖွံ့ဖြိုးရေးပြီးဒိန်းစားတဲ့အစိုးရဝန်ကြီးဌာနတွေနဲ့တရားကြေဟာစနစ်တွေပြန်လည်ရှင်းတိုင်အောင်လုပ်ဖို့တမိုင်းဝင်သဘောတူညီချက်ကိုဒီနေ့လာကန်ကိုတက်ရောက်တဲ့တခြားနိုင်ငံတွေနဲ့အတူအမေရိကန်ကလည်းမျှော်လင့်ထုတ်ပြန်ပါတယ်။ဒါပြင်စွမ်းအင်စိုက်ပျိုးရေးပို့ဆောင်ဆက်သွယ်ရေးဦးအိမ်ငယ်မျိုးပြဖွံ့
ဒီနေ့ပထမဆုံးတောက်ဆေးကိုပြည်ထောင်နိုင်ငံမှာဒီသင်းမဲ့အတွင်းခွင့်ပြုချက်ပေးလိုက်ပါတယ်။ကိုဗစ်ကရောဂါတိုက်ဖျက်ရေးစီစဉ်တွင်တွင်းမြင့်လုံဆောင်ရေးအတွက်ရည်ရွယ်ပြီးတော့မတ်နဲ့ရစ်ဘက်ဘိုင်ယိုသဲရပီယူတစ်စေကုမီတို့ကဒီတောက်ဆေးကိုပူးတွဲပြီးတော့ထုတ်လုပ်ထားပါ။ကိုဗစ်-19ကူးစက်ခံထားရတဲ့သူလူနာတွေအနေနဲ့ရောဂါလက္ခဏာပြပြီးတော့ငားရဲ့အတွင်းမှာဒီဆေးကိ ဆိုင်ရာကုန်ပစ္စည်းများကြီးရှုဆောင်ကျရေးအဖွဲ့ MHRA ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာ COVID-19 ကရောဂါကုသရေးမှာတောက်ဆေးဖြစ်ပထမဆုံးအကြိမ်ခွင့်ပြုချက်ရတဲ့စီးနှမျိုးဖြစ်ပြီးတော့အမေရိကန်ပြည်အောင်စုမှလည်း Molnupiravir တောက်ဆေးကိုခွင့်ပြုတဲ့မဲ့တင်ဆိုတာကိုဒီလအတွင်းမှာအစည်းအဝေးထိုင်ပြီးဆွေးနွေးကြမှာပါ။ COVID-19 ကူးစက်ခံရပြီးတော့ဆွေးရတဲ့လက္ခဏာခံစားရသူတွေကိုအစာပိုင်းကာလမှာဒီတောက်ဆေးကိုတိုက်လိုက်ခြင်းအပြင်ဆေးရုံတက်ရပြီးတော့သေးလူမျိုးအဖြစ်မဲ့အရေးကနေထပ်လာတတ်တာစီလေးဆိုပြီးတော့သူတည်တနာတွေ့ရှိကြမှာထွက်လာပြီးတဲ့နောက်ဒီဆေးကိုအများကအနေနဲ့စောင့်ကြည့်နေကြတာပါဒီတိုင်မှာ Lagavrio လို့အမည်နဲ့အဖြန့်ချည်တဲ့ဒီဆေးကိုဘလို့တိုက်ကျွေးအသုံးပြုတယ်လဲဆိုတော့ကိုတော့ဒီတင်ဆွေးနေကြမှာရဲ့ဌာနကမကြခင်မှာထုတ်ပြန်သွားမှာဖြစ်ပါလိမ့်အသက်၅နှစ်ကနေ၁၇နှစ်အရွယ်ကလေးငယ်တွေကို Pfizer COVID ကာကွယ်ဆီထိုးပေးဖို့ American ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အကြံပေးအဖွဲ့ကတင်ပြညွှန်ကြားချက်ဆုံးဖြတ်လိုက်ပြီးတော့ကလေးတွေကိုကာကွယ်ဆီစထိုးပေးနေပါပြီ။ဆေးကျော်သက်တွေလူကြီးတွေကိုထိုးပေးတဲ့ကာကွယ်ဆီပမာဏရဲ့၃ပုံတစ်ပုံကိုကလေးငယ်တွေကိုထိုးပေးတာဖြစ်ပြီးတော့လူကြီးတွေထိုးပေးတဲ့ဆေးနဲ့ကွဲပြားမှုရှိအောင်လို့ထိုးဆေးပလေးအဖုံးတွေကိုအယောင်ခွဲခြားတတ်မှတ်ထားတဲ့တန်းနဲ့ချီတဲ့ကာကွယ်ဆီတွေကို Pfizer ကုမ္ပဏီကပြည်내တိတိကိုဖြန့်ဝေပေးပြီးဖြစ်ပါလိမ့်။အမေရိကန်မှာအခုချိန်ထိအသက်70နှစ်ကနေ95နှစ်အရွယ်ကလေး9တန်းအပါအဝင်လူဦးရေ106တန်းကိုကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပေးပြီးဖြစ်ပါသည
်။တပတ်တွင်းနိုင်ငံတကာသတင်းတွေကိုမအီတန်စင်စူးစီးတင်ပြပေးထားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်လို့ရတဲ့ VOA ကိုတည်သိချင်းနဲ့တောင်းလို့ရတဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook စာမျက်နှာ VOA Burmese News ရဲ့ Messenger ကနေလည်းစာရေးသားပြီးတော့ဆက်သွင်းနိုင်ပါတယ်။ဒီကနေ့အတွက်ဒုတိယပိုင်းနာယီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိရမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်ဒီရီကနေတနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့မီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့် February လဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာလူမှုကွန်ရက်တွေပေါ်မှာအမုန်းစကားတွေပြန့်နှံ့နေတာအခုဆိုရင်စကားလုံးတချို့ကနေ့စဉ်သုံးစကားတောင်ဖြစ်နေပါတယ်ဒီလိုအမုန်းစကားတွေဖြစ်ပေါ်ပြန့်နှံ့မှုကဘလို့အကျိုးဆက်တွေရှိပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာကိုပြည်သွေးနိုင်ရဲ့သုံးသပ်ချက်ကိုမအေးတန်နာကျော်နဲ့အတူတင်ပြထားပါတယ်ရှင်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကနေ Facebook ပေါ်မှာပြန့်နှံ့နေတဲ့အမုန်းစကားနဲ့အကျိုးဆက်များအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကျွန်တော်ငယ်တငယ်ချင်းတယောက်ဟာစီပေါ်လေးအင်မတန်ကြိုက်ပါတယ်မနေ့အိပ်ရထားတာနဲ့ပထမဆုံးကောက်ပိုင်လိုက်တာကစီပေါ်လေးပါပဲဒါပေမဲ့အခုအဲ့ဒီလိုမဟုတ်တော့ပါဘူးအပြောင်းလဲကြီးပြောင်းလဲသွားခဲ့ပါပြီအခုတော့သူဟာအိယာကထားတာနဲ့တပြိုင်နဲ့သူ့ရဲ့လက်ကင်ဖုန်းကိုကောက်ကင်ပြီး Facebook ကိုအရင်ဆုံးဖွင့်ကြည့်တော့တာပါပဲဒါဟာဘာကိုပြနေသလဲဆိုတော့လူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ Facebook ဟာမြန်မာလူအဖွဲ့အစည်းတွေမှာဘယ်လောက်တောင်လွှမ်းမိုးနေရာယူထားသလဲဆိုတာကိုပြသနေတာပါမြန်မာနိုင်ငံမှာ Facebook သုံးစွဲသူပေါင်း 28,300 ကျော်ရှိတယ်လို့2022ခုနှစ်ဇန်နဝါရီလမှတ်တမ်းကတစ်ခုကဆိုပါတယ်ဒါမြန်မာနိုင်ငံလူဦးရေ51ရာခိုင်နှုန်းဖြစ်ပါတယ်မြန်မာလူဦးရေတဝက်ကျော်ဟာ Facebook ကိုသုံးစွဲနေကြတယ်ဆိုတဲ့သဘောပါမြန်မာမှာတင်လားဆိုတော့မဟုတ်သေးပါဘူးကမ္ဘာတဝန်းမှာလည်း Facebook သုံးစွဲနေသူပေါင်း3ဘီလီယံနီးပါးရှိတယ်လို့သိရပါတယ်ဒါကလည်းကမ္ဘာလူဦးရေတဝက်ရှိပါတယ်ဘာကြောင့် Facebook ကိုဒီလောက်သုံးစွဲနေကြရတာလဲဆိုတာကတော့အကြောင်းတွေကအများကြီးပါ Facebook ကနေသတင်းလူရနိုင်တယ်လို့သချင်းလူလည်းနားထောင်လို့ရပါတယ်စီအောင်စည်းဝဲလုံနိုင်ကြသလိုကြော်ညာလို့လည်းရပါတယ်။ဒါအပြင်မိုဘိုင်းဘန်ကင်းကနေငွေပေးငွေယူတွေလည်းလုပ်လို့ရပါတယ်။ကိုယ့်ရဲ့အတွေ့အမြင်သဘောထားယူဆတွေကိုလည်း Facebook မှာဖြန့်ဝေလို့ရသလိုပညာသင်ယူနိုင်တဲ့အခွင့်အလမ်းတွေလည်းရှိနေပြန်ပါတယ်။ဒါတွေမကသေးပါဘူး။ကမ္ဘာအခြေခံနဲ့နောက်ခြမ်းတနေရာစီမှာရှိနေကြတဲ့မိသားစုတွေကိုနီးစပ်အောင်လုပ်ပေးနိုင်တဲ့အပြင်နှစ်ပေါင်းများစွာဝေးကွာနေကြတဲ့တငယ်ချင်းပေါင်းသင်းမိတ်ဆွေတွေကိုလည်းပြန်လည်တွေ့ဆုံနိုင်အောင်အဆက်အသွယ်လုပ်ပေးနိုင်ပါတယ်။အဲ့ဒီလိုအကြောင်းတွေဟာ Facebook ကိုဆွဲလန်းနှိမ့်ချစွာသုံးစွဲစေတဲ့အကြောင်းတွေလို့ဆိုနိုင်ပါတယ်
။ဒါတွေကတော့ Facebook သုံးစွဲလို့ရတဲ့ကောင်းကျိုးတွေဆိုပါတော့တခြားတစ်ဖက်မှာဘေးရဆိုးကျိုးတွေလည်းရှိနေတာကိုတော့သတိထားမိတဲ့သူနည်းပါလိမ့်မယ်။ဆိုးကျိုးတွေကအဓိကအကြဆုံးကတော့ hate speech လို့ခေါ်တဲ့အမုန်းစကားပြန့်နှံ့နေတာဖြန့်ဝေနေကြတဲ့ကိစ္စရပ်ပဲဖြစ်ပါတယ်။အမုန်းစကားဆိုတာကတော့ရုပ်ရင်းကျန်းတဲ့စာဆဲဆိုနေတော့မှအမုန်းစကားလို့ဆိုလိုတာမဟုတ်ပါဘူး။အမုန်းစကားကိုဖြစ်ပေါ်စေတဲ့ဟန်ပန်အမှုရာအပြုအမူအရေးသားတွေကလည်းအမုန်းစကားမှာအကျုံးဝင်တယ်လို့ဆိုပါတယ်။လူတယောက်ဒါမှမဟုတ်လူတစုကိုသူတို့ရဲ့လူမျိုးဘာသာကိုယ်ွယ်မှုလိင်စိတ်ခံယူကွဲပြားမှုတို့ပေါ်မှာမူတည်ပြီးတော့အကြမ်းဖက်မှုကိုဖြစ်စေတဲ့စကားဒါမှမဟုတ်ရင်လည်းအမုန်းစကားကိုဖြစ်စေတာတွေကိုအများပြည်သူရှေ့မှောက်မှာပြောဆိုလုပ်ကိုင်တာတွေကိုအမုန်းစကားလို့ Cambridge အပြည်တိုင်မှာဖွင့်ဆိုဖော်ပြထားပါသေး။မြန်မာနိုင်ငံမှာလည်းဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေဖြစ်ပေါ်ခဲ့တာတွေကြုံခဲ့ရပါပါသေး။အမုန်းစကားတွေအပြင်းထန်ဆုံးကတော့2018ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်ထဲမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေလုပ်တဲ့အခါရိုဟင်ဂျာမွတ်စလင်အများပြားတပ်ဖြတ်ခံရ၊ကျေးရွာတွေမိရှုဖျက်ဆီးခံရရတာတွေဖြစ်တဲ့အချိန်မှာ ဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့အမုန်းစကားတွေ Facebook ပေါ်မှာပြောဆိုရေးသားတာဖြန့်ဝေတာတွေဖြစ်ပေါ်ခဲ့ပါတယ်။ဒါကြောင့်လည်း Facebook တာဝန်ရှိသူတွေကအမုန်းစကားပြောဆိုရေးသားတဲ့သူတွေရဲ့အကောင့်တွေကိုပိတ်သိမ်းတာ Facebook ပေါ်ကအမုန်းစကားတွေကိုဖယ်ရှားတာတွေပြုလုပ်ခဲ့ကြပါတယ
်။ဟုတ်ပါတယ်မြန်မာနိုင်ငံမှာ2020ရဲ့ဒုတိယသုံးလပတ်ရွေးကောက်ပွဲအကျူကာလမှာဆိုရင် post ပေါင်း 2,800 ကျော်ကို Facebook ကနေချုပ်ချခဲ့ရတယ်လို့နိုဝင်ဘာလ5ရက်နေ့မှာထုတ်ပြန်တဲ့ writer ရဲ့စစ်တမ်းတစ်ခုကဆိုပါတယ်။ကမ္ဘာတစ်ဝှမ်းမှာလည်း2021ရဲ့ပထမ3လပတ်အတွင်းမှာသတင်းအချက်လက်ပေါင်း 25 တန်းကျော်ကိုဖယ်ရှားခဲ့ရတယ်လို့ Facebook မှတ်တမ်းတွေအရသိရပါတယ်။ Facebook အနေနဲ့ community standard နဲ့မကိုက်ညီတဲ့အတွက် post တွေကိုဖြုတ်ချတဲ့အခါမှာအငင်းပွားစရာတွေလည်းရှိပါတယ်။တကယ် hate speech တွေကဖြုတ်ချတာမခံရပဲလွတ်မြောက်နေပြီးတော့အမှန်တကယ် hate speech မဟုတ်တဲ့အကြောင်းအရာတွေကဖယ်ရှားခံနေရတာမျိုးလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့နီးပညာကျွမ်းကျင်သူတွေကတော့ AI လို့ခေါ်တဲ့ဉာဏ်ရည်ဓာတ်ကိုအသုံးပြုတဲ့အတွက်ဒီလိုပြဿနာတွေကြုံရတာလို့ဆိုကြပါတယ်။မြန်မာနိုင်ငံတွင်းမှာဘလောက်တောင်အမုန်းစကားတွေပြန့်နှံ့နေခဲ့တယ်လဲဆိုရင်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကပြုလုပ်ခဲ့တဲ့အမေရိကန်ထက်လွတ်တော်ကြားနာပွဲတစ်ခုမှာ Facebook ကြောင့်အမုန်းတရားတွေကြောက်ခမန်းလိလိဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံကိုဥပမာပြီးထက်ဆူသွားတဲ့အထိပါပဲဒါတွေမကသေးပါဘူးရိုင်ဂျာတွေပေါ်မှာအကြမ်းဖက်ဖို့လှုပ်ဆော်ခဲ့လို့2018ခုနှစ်က Facebook ပေါ်ကနေပိတ်သိမ်းဖယ်ရှားခဲ့ရတဲ့မှတ်တမ်းတွေကိုထုတ်ပေးဖို့အမေရိကန်ပြည်ထောင်စု Washington DC မှာရှိတဲ့ပြည်ထောင်စုတရားသူကြီးတဦးက Facebook ကုမ္ပဏီကိုအမိန့်ထုတ်ခဲ့ရပြန်ပါတယ်
ဒီလိုဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေမြမလူအဖွဲ့အစည်းတွေမှာကြဲကြဲပြင်းပြင်းဖြစ်ပေါ်တာကိုပပျောက်စီဖို့ရည်ရွယ်ပြီးတော့လူမှုအဖွဲ့အစည်းတွေကစူးစမ်းခဲ့ကြတာပါ။အဲ့ထက်မှာတော့ပန်းစကားအစီအစဉ်ကတစ်ခုပါဝင်ဖြစ်ပါရဲ့။ပန်းစကားအစီအစဉ်ကိုဦးဆောင်သူတွေထဲမှာတော့အစာရေးဆရာဘလော့ဂါကိုနေဖုံးလည်းလည်းပါဝင်ပါတယ်
။ကျွန်တော်အနေနဲ့ဖွင့်ဆိုချင်တာကတော့ hate speech ဆိုတာဒီအမုန်းကနေမြပြခံလာတဲ့စကားနောက်ပြီးတော့ဒီအမုန်းဆိုတဲ့အသီးပွင့်ကိုဖြစ်စေတဲ့စကားလို့ကျွန်တော်တို့အထိပယ်ဖွင့်ကျင်တာပေါ့နော်။နောက်ပြီး hate speech မှာဒါ level ရှိတာပေါ့နော်။ဒါလက်ခံလို့ရတဲ့အဆင့်လက်တင်ခံလို့မရတဲ့အဆင့်နဲ့တရားဥပဒေအရပြစ်ပေးရယူတဲ့အဆင့်ဆိုတာမျိုးရှိတာပေါ့။ကျွန်တော်တို့ဒီအမုန်းစကားကိုစန့်ကျင်တဲ့လှုပ်ရှားမှုပန်းစကားဆိုပြီးတော့ဒီလှုပ်ရှားမှုလုပ်ခဲ့တဲ့အချိန်တုန်းကတော့အဲ့ချိန်ကတော့ဒီဘာသာရေးကိုအကြောင်းပြပြီးတော့တိုင်းပြည်ကိုမငြိမ်မသက်ဖြစ်အောင်လုံဆောင်နေတဲ့အဖွဲ့အစည်းတွေရှိတာပေါ့နော်မဘာသာလို့ဖွင့်လို့တွေပေါ့ဒီအဖွဲ့တွေကဒီလိုမျိုးအမုန်းစကားတွေကိုတမင်သက်သက်ရွေးချက်ရှိနေတဲ့ဖြန့်နေတာတွေဖြစ်လို့အဲဒါကိုစန့်ကျင်တဲ့အနေနဲ့ကျွန်တော်တို့ဒီပန်းစကားဆိုပြီးတော့လောက်ကန်ဆောင်ရွက်ခဲ့တာပါအဲ့တော့အခုအချိန်နေတော့ကျွန်တော်တို့ပန်းစကားလုပ်ခဲ့တဲ့အချိန်နေနဲ့ကတော့အချိန်နေချင်းမတူပါဘူးပြအခုချိန်ကတော့ဒါဒီစစ်ကောင်စီခေါင်းဆောင်နေရယ်စစ်ခေါင်းဆောင်နေရယ်နောက်ပြီးတော့သူ့ရဲ့အဲလက်အောက်ခံစစ်တပ်ပေါ့နော်ဒါကတိုင်းပြည်ကိုမတရားအာဏာသိမ်းပြီးတော့ပြည်သူကိုထင်းသလိုရက်စက်ကြမ်းကြုတ်တပ်ဖြတ်နေတဲ့အခြေအနေဖြစ်တဲ့အကြောင်းမလို့ဒါအခြေအနေချင်းတော့မတူဘူးခင်ဗျအခုချိန်မှာတော့ဒီ online ပေါ်မှာပြည်သူတွေကဒီအရန်ဒီစစ်အာဏာရှင်ကိုအရန်မုန်းတီးနေတဲ့အကြောင်းမလို့အခုချိန်မှာဒီ hate speech တွေတော်တော်လေးများနေတာတော့ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ပါတယ်ဖေဗရူလာ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လူမဆန်တဲ့နှင်းပန်းနှိပ်စက်တပ်ဖြတ်တာတွေပေါ်မှာခါသီးယွန်ရှာပြီးတော့တုံ့ပြန်ကြတဲ့အခါမှာအမုန်းစကားအတွင်ဆောင်တဲ့စကားလုံးတွေရေးသားပြောဆိုမှုတွေ Facebook ပေါ်မှာအတော်လေးနေရာယူလာတာကိုတွေ့ကြရမှာပါအခုဆိုရင်တော့မအားလားဆိုတဲ့စကားလုံးကမြမလူအဖွဲ့အစည်းတွင်မှာနေရှင်တုံစကားလုံးလိုတာမှဖြစ်နေပါပြီ
အမုန်းစကားတွေဟာလူအဖွဲ့အစည်းတွင်စီလုံးညီညွတ်မှုကိုပြက်ပြားစေတဲ့အပြင်လူမျိုးရေးဘာသာရေးပဋိပက္ခတွေကိုလည်းဖြစ်ပေါ်စေနိုင်ပါတယ်ရဝန္ဒာနိုင်ငံမှာဆိုရင်အမုန်းစကားတွေကြောင့်လူမျိုးတုံးတပ်ဖြတ်မှုဂျင်နိုဆိုက်တွေတောင်ဖြစ်ပေါ်ခဲ့ရပါတယ်။ဒါကြောင့်ဩစတြေးလျဒိန်းမတ်ပြင်သစ်အိန္ဒိယဂျာမနီတောင်အာဖရိကဆွီဒင်နယူးဇီလန်နဲ့ UK စတဲ့နိုင်ငံတွေမှာအမုန်းစကားတွေကိုတားဆီးနိုင်ဖို့ဥပဒေတွေပြဋ္ဌာန်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အခြေခံဥပဒေတွေမှာကိုထည့်သွင်းရေးဆွဲတာအမုန်းစကားတွေကိုတားမြစ်ထားပိတ်ပင်ထားတာကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီလိုမုံစကားတွေကိုတားမြစ်တာပိတ်ပင်တာတွေရှိနေပေမဲ့တစ်ဖက်မှာလည်းလူလက်ဆွာရေးသားပြောဆိုခွင့်ဆိုတဲ့ Freedom of Speech ဆိုတာကလည်းအခြေခံလူ့အခွင့်အရေးတရားအနေနဲ့ရှိနေတာကိုထောက်ပြဝေဖန်သူတွေလည်းရှိနေပြန်ပါတယ်။အမုံစကားတွေကိုပိတ်ပင်တာဟာလူလက်ဆွာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်။အခုချိန်မှာတော့အမုံစကားတွေကိုပိတ်ပင်တားဆီးလူသူတွေနဲ့အဲ့ဒီလိုပိတ်ပင်တားဆီးတာတွေဟာလူလက်စွာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်စောရကတက်နေသူတွေကြားငင်းကုန်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုပြည်သွေးနိုင်ရဲ့မီဒီယာမြင်ကွင်းအစီအစဉ်ပြီးမှတော့အခုဆက်ပြီးတော့မြန်မာပြည်ကပေးစာများကဏ္ဍကိုအလှည့်ပေးချင်ပါတယ်မအေးသနာကျော်တင်ဆက်ပေးထားပါတယ်ရှင်
ဲ့ကင်းချင်းပြီးတော့မင်္ဂလာရှိအနေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသတင်းလေးတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့။အခုအရင်ဦးဆုံးတော့ထုံးစံတိုင်းမင်္ဂလာရှိရဲ့နှုတ်ခွန်းဆက်စကားလေးရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးနဲ့စာချင်ပါရဲ့နော်။မင်္ဂလာပါ VOE လို့ရေးလာတဲ့တော်ရရှင်ကတော့ထုံးဦးဖြစ်ပါရဲ့။ VOE ကိုနားထောင်ရတာကျွန်တော်တို့ပြည်သူတွေအနေနဲ့စိတ်ချမ်းသာရပါတယ်။အမြဲတမ်းအားပေးနေပါတယ် VOE ရဲ့။ CDN ပြည်သူတယောက်ပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့ကျွန်တော်စာကိုဦးစားပြီးပြီးဖတ်ပေးပါတယ်။ကျွန်တော်တော်လန်ရဲဘော်တွေကဖုန်းလိုင်းမမိတဲ့နေရာမှာဆိုတော့ပြောရတဲ့တဲ့တွေကိုအာရုံပြုပြီးတော့နားထောင်နေကြရလို့ပါသူတို့ရဲ့အခက်အခဲတွေကိုကူညီပေးမဲ့သူတွေလည်းကျွန်တော်ရှာပေးနေပါတယ်လို့ကျွန်တော်လည်းလှုပ်ဆရာရှိရတယ်လှုပ်နေတယ်လို့ပြောပြပေးပါ VOE ဆိုပြီးတော့စိုးကြီးဆိုတဲ့တော်ရရှင်သူရဲ့အပေါင်းအသင်းတွေကိုရေးလာပါတယ
် VOE ရေကျွန်တော်က CDM တယောက်ပါကျွန်တော်တော်ထဲမှာလည်းနေထိုင်လာတာပါအခုတော့အဆင်ပြေတဲ့နေရာတစ်ခုကိုရောက်နေပါတယ်ကျွန်တော်တော်ထဲမှာ9လလောက်နေထိုင်လာခဲ့တာပါအာနာသိန်းကလေးကပေါ့ကျွန်တော်တော့ရဲမှာ VOE ကိုပဲနားထောင်လာတာပါရေဒီယိုကိုလက်ထဲကမချတဲ့လူဆိုရင်မမှားပါဘူးတော့ရဲမှာကြံနေခဲ့တဲ့တော်လိုင်းရဲဘော်တွေအထူးသဖြင့်ကျွန်တော်နဲ့အနီးကပ်နေခဲ့တဲ့ကြက်ကြီးဇီးကွက်ကိုကင်းအာဖရိကကိုကြားကြီးသူတို့ကိုပို့ပြီးသတိရသလိုတခြားရဲဘော်တွေကိုလည်းသတိရပါတယ်ဂေါ်လီစီဒီယမ်စခန်းလို့ပြောရင်သူတို့ပို့တိမှာပါဗျအခုတော့အင်တာနက်မိတဲ့နေရာရောက်နေတော့အရင်ကနေခဲ့တဲ့ CDM စခန်းကြီးကိုသတိရပါတယ်ဆိုတာသူတို့ကိုပြောပြပေးပါသူတို့ကရေဒီယိုကိုပဲအာရုံပြုပြီးနားထောင်နေကြရတာပါ VOE ရေ
ဟုတ်ကဲ့ပါကိုစိုးကြီးရေကိုစိုးကြီးရဲ့စာကိုဒီ VOE ကိုအမြဲတမ်းနားထောင်နေပါတယ်ဆိုတဲ့အပေါင်းအသင်းနဲ့ကြားမယ်ထင်ပါတယ်နော်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုလည်း VOE ကလက်ခံရရှိပြီးတော့စာတွေကိုလည်းအလင်းတင်တယ်လို့ဖော်ပြပေးနေပါတယ်နော်ဒီလိုမျိုးရေးလာကြတဲ့သတင်းရှင်တွေမှာဗိုလ်ချုပ်မှုချင်းမဲအောင်နိုင်ထံသို့လို့လိမ့်မှုပြီးတော့ပြည်ချစ်သားတူဆိုတဲ့သတင်းရှင်စီကရေးလာတဲ့စာကတော့မြန်မာနိုင်ငံမှာဒုက္ခတွေဆင်ပိုအောင်လုပ်နေတာရပ်ပါတော့ဆိုပြီးတော့ပန်ချားလာပါတယ်
စင်ရင်တုံတရားကင်းမဲ့စွာနဲ့တိုင်းပြည်တွင်ကပ်ရောဂါဖြစ်ပွားနေချိန်မှာမဲမသမာမှုဆိုပြီးခိုင်လုံတဲ့အကြောင်းပြချက်မဟုတ်ဘဲနဲ့အာနာယူပြီးသိမ့်လိုက်တဲ့အတွက်ကြောင့်မြမပြည်သူတွေဘလောက်ဒုက္ခရောက်နေကြသလဲဆိုတာအလုံးအသိပါဒါတွေကိုမျက်စိမိတ်ပြီးဆက်လက်အာနာကိုဆွဲကင်ထားနေတာကမြမပြည်သူတွေရဲ့မျက်နာကိုမကြည့်တာပါမိမိကိုယ်ကျိုးအတွက်တက်မတော်တစ်ခုလုံးကိုအသုံးချပြီးထင်ရှားဆိုင်နေတယ်အခုတမတော်ကြီးတစ်ခုလုံးသူတဦးတယောက်ကြောင့်လုံးဝပျက်စီးသွားရပါပြီအခုဆိုရင်လေကုလသမဂ္ဂနဲ့အာဆီယံမှာလည်းသူတို့အတွက်ထိုင်ကုန်နေရာမရှိဘူးဆိုတာတိတိကြီးနဲ့ဆက်ပြီးအာနာကိုဆွဲကင်နေတာပါ
တိုင်းပြည်လုံးဒုက္ခဆင်းရဲတွေနဲ့နဲ့နေတဲ့အချိန်မှာအာနာလက်ကန်ဆွဲပြီးတော့အဆက်မနေသင့်တော့ပါဆိုပြီးတော့ဒီတော်ရရှင်ပြည်ချစ်သားဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်ပြည်ရေကိုစာရေးလာပြီးတော့စာလည်းမပြောင်းလို့ဆိုပြီးတော့နည်းနည်းစိတ်တူနေပုံရတဲ့တော်ရရှင်ကိုကျော်မောင်ကျော်ကတော့ VOE 1တော်သားရေမင်္ဂလာပါဆိုပြီးသူရဲ့ပထမစာမှာနှုတ်ခွန်းဆက်လာတာပ
ါ VOE သတင်းတွေနားထောင်ပြီးပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်ရတာနှစ်ပေါင်းကြာခဲ့ရပြီမို့ကျေးဇူးတင်ကြောင်းထပ်ပြောပါရစေကျွန်တော်စိတ်ထဲဘဝင်မကြတာလေးရှိလို့ပါကျွန်တော်ညံမီတလို့တော့အာဆီယံအဖွဲ့အစည်းဆိုတာပြည်သူကိုကိုစားပြုတဲ့နိုင်ငံအကျိုးတနည်းနိုင်ငံကိုကိုစားပြုတဲ့ပြည်သူအများအကျိုးဆောင်ရွက်ဖို့လှုပ်ဆောင်ထားတဲ့အဖွဲ့အစည်းလို့ယူဆပါတယ်ခုတော့မြေပြင်အနေအထားရတွေ့မြင်ရတာတော့အာဆီယံနိုင်ငံအုပ်ချုပ်သူခေါင်းဆောင်အချင်းချင်းရဲ့အကြိုးကိုပဲရှေ့ရှုနေတဲ့အနေအထားမျိုးကြီးလားဥပမာကျွန်တော်တို့မြန်မာနိုင်ငံကြည့်ပါနိုင်ငံကိုကိုစားပြုတဲ့ပြည်သူအများကိုယ်စိတ်နှလုံးသုံးပါအတ္တိဒုက္ခရောက်နေတာကိုအာဆီယံနိုင်ငံခေါင်းဆောင်တို့ပြည်သူအများစုအပေါ်ကိုကျင်းစာမှုနဲ့ပါပြီးလက်တဆုပ်စာအာဏာရှင်တွေရဲ့ယူသူမှုကိုတိတိကျကျနဲ့ဘာကိုများတွေးဝေနေရောင်လုတ်ပြနေတာလဲကျွန်တော်နဲ့ပြည်သူအများစုတွေကတော့အာဆီယံအဖွဲ့ဆိုတာခေါင်းဆောင်ပိုင်းတွေအချင်းချင်းဖေးမှပြီးလှုပ်ဆောင်ဖို့ဖွဲ့စည်းထားတဲ့အဖွဲ့မဖြစ်စေလိုပါပြည်တွင်းရေးဝင်မဆွဲဖက်ရဆိုတာစင်ကြယ်မဖြစ်စေပဲပြည်သူတွေရဲ့ငရေတွင်ကြနေမှုကိုတော့ကဲထုတ်နိုင်လို့ရမှာပါကျွန်တော်အမြင်လေးကို VOE မှသုံးသပ်ပြန်ကြားပေးစီလိုပါတယ်ခင်ဗျာ
တော်ရှင်ကိုကျော်မောင်ကျော်သူ့ရဲ့ထင်မြင်ယူဆချက်ကို VOE ကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်အကောင့်တူမဟုတ်ပါဘူးကချင်ပြည်နယ်ဗမော်မျိုးကပြည်သူတူပါလို့ရေးလာတဲ့သောရရှင်ကတော့ ူကြားရတဲ့သတင်းတစ်ခုအထူးစိတ်မကောင်းဖြစ်ရပါတယ်ဆိုတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ကငငယ်တုန်းကရေဒီယိုနဲ့နားထောင်ခဲ့ရသူပါ။အခုတော့ခေတ်ကာလအရ Facebook ကနေကြည့်ပြီးနားထောင်နေရပါပြီ။စာကအခုမှရေးဘူးပဲမဲ့အားလုံးသိအောင်ဖတ်ပြပေးစေချင်ပါတယ်။အခုကြုံနေရတဲ့တနိုင်ငံလုံးအခက်အခဲတွေကြားထဲမှာပြည်သူတွေပိုခက်ခဲလာတဲ့အကြောင်းပါ။၃ရက်နေ့မြစည်းမကပေါ်ပြတဲ့သတင်းအရမန္တလေးကြောင်ဝိုင်းကိုပျောက်ကြားတပ်ဖွဲ့တတိပေးတယ်လို့ပြောတာဖတ်ပြီးတော့အဲ့ဒီအောက်ခြေလူတန်းစားတွေရဲ့စားဝတ်နေရေးအတွက်မတွေးပေးတာကိုစိတ်မကောင်းဖြစ်မိပါတယ်။ကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမို့သူတို့ကိုကိုကျင်းလဲစာမိပါတယ်။ဒါကြောင့် PDF တွေကိုတည်စေခြင်းလို့ပါ။စစ်တပ်နဲ့ NUG တို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောတာလဲလို့သိချင်မိပါတယ်။ကျွန်တော်တို့ကိုအနာဂတ်ပြောင်းအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်တိုင်းမုန်းပါတယ်။အခုလိုကြက်တဲချိန် PDF ကပါချင်းချောက်လာတော့ PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပေးပါဗျာကျွန်တော်တို့စားဖို့ရုံးကန်နေရတာပါတခါတလေကျမ်းမာရေးပါဖောက်လာချိန်ဆေးဖို့တော့မရှိပါဘူးစားများလို့မပယ်လိုက်ပါနဲ့ဗျာကျွန်တော်ကကချင်းပြည်နယ်ဗမော်မြို့ကပြည်သူတူပ
ါဟုတ်ကဲ့ပါစေရေးပြိပခါတွေရဲ့တံကိုပြည်သူတွေအလူလဲခံစားနေရပါတယ်ဆိုပြီးတော့ဒီသောရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုရေးလာတာဖြစ်ပါတယ်ဘာ6မျိုးကရေးလာတဲ့သွားရှင်တယောက်ကတော့သူတို့မျိုးမှာဒီအသွားလာအခက်ခဲအတားအဆီးတွေများနေပါတယ်ဆိုတော့ရင်ဖွင့်လာတာဖြစ်ပါတယ
် VOA တို့မြစ်တာရက်ခံပါတယ်တခြားမျိုးတွေမှာအဝင်အထွက်အတားအဆီးအပိတ်ပင်တွေဖြေလျှော့နေပေမဲ့6မျိုးမှာတော့တင်းကျပ်ထားလျက်ပါခီးသွားပြည်သူအတန်းစားမျိုးစုံအခက်တွေ့နေပါတယ်အခုကမနေ့6နာရီကနေ10နာရီအထိညနေဆိုရင်9နာရီကနေ9နာရီအထိသွားလာရေးကားကြီးကားငယ်အကုန်လုံးပါပဲပြည်သူအများစည်ရဲညုံညင်ပင်ပန်းနေရပါတယ်ဒီလိုတင်းကျပ်မှုများမရှိစေလို့တော့ပါကျေးဇူးတင်ပါတယ် VOA
ဒီတော့အရှင်6ကနေရေးလာတာပါအခြေအနေတွေကမျိုးစုံပြောင်းနေတာမလို့သူစာရေးလာတဲ့ဒီအော်တိုဘာလ18ရက်နေ့အခြေအနေနဲ့တော့အခုချိန်ဘလို့ကြွားချမှုရှိမလဲဆိုတာမသိနိုင်ပါဘူးเนาะတော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်ဒေးတောင်းလာတဲ့တော့ရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ဒီရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်155ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်သလိုမျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင ်အခုဆက်ပြီးတော့တည်တောင်းလာတဲ့တော်ရရှင်တယောက်ကိုအလှည့်ပေးကြပါတယ်ဒီတော်ရရှင်ကတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးနေစေချင်သူပ
ါအခုမြန်မာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးကျင်လာပါပြီဗျာသဝနေရေးတမျိုးစစ်ကတမျိုးကိုဗစ်ကတမျိုးဒီအခြေအနေမျိုးရှေ့ဆက်ပြီးဘလို့အသက်ရှင်ရမှန်းတော့မသိတော့ပါဘူးဗျာကျွန်တော်တို့မြန်မာပြည်သူတွေစစ်အာဏာရှင်စနစ်ကိုနှစ်ပေါင်းများစွာဒုက္ခခံခဲ့ရပြီးပါပြီတော်လောက်ပြီထင်ပါတယ်ဗျာကျွန်တော်တို့မြန်မာပြည်သူတွေကိုလွတ်လပ်ခွင့်ပေးပါတော့ဗျာကျွန်တော်ကဝက်လက်နေကပါဗျာ VOA ကိုလည်းအားပေးနားဆင်နေပါတယ်ပြည်သူတွေအတွက်သတင်းမှန်တွေတင်ဆက်ပေးနေတဲ့ VOA အဖွဲ့သားများအားလုံးကျန်းမာရွှင်လန်းကြပါစေတည်တခြင်းလေးတောင်းမရစေအစိုးရရေမွန်ရဲ့ဘာလို့နေသေးလဲတချင်နေလွှင့်ပေးပါ VOA ရေ
ကျေးဇူးပြုပြီးတော့ကျွန်တော်နာမည်တော့မဖော်ပြပါနဲ့တဲ့ဝက်လက်နေကသောရရှင်တချင်တောင်းလာတာဖြစ်ပါလိမ့်ရှင်ဒီတော့ဒီတစ်ပတ်သူတောင်းဆိုထားတဲ့ရေမွန်တီဆိုထားတဲ့ဘာလို့နေသေးလဲဆိုတဲ့တချင်လေးကွဲလွန်သူရေမွန်ကိုလည်းအမှတ်တရအနေနဲ့ဒီတချင်လေးနဲ့ဖြောပြပေးကြပါလိမ့်ရှင်သောရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်
chan twa tin ma bi lo pho twe ta le pai sain da de bwa ko mon ma ti ka me belo kaung song sa sam le lo yin twe chi pho chu da ye chan da de ye de be pya kwe kwa ki le lu ga de ma de ne twa ကျေးဇူးဝေးတော်ရဲ့ကနာကိုပြန်စင်ကားသူရှိနေခဲ့ဧသာတင်ကံကဲတော်လမ်းများကိုမေ့ချင်ခဲ့တင်ပါပါတင်လေးဖိုင်ဖိုင်ခဲ့ပြီလေလိုရပြီတော့ဝမ်းမမပြောနိုင်ရင်မင်းသာလို့နေလေလေရှေးဟာထမလာခဲ့
ဒီစုထားရဲ့ဘာလို့နေသေးလဲဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီ
ခဲ့ပြီးတဲ့အစီအစဉ်တွေကို Facebook မှာပြင်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါသေးတယ်။ကျမတို့ VOA App နာမည်ကတော့ VOA Bambi ဖြစ်ပါသေးတယ်။ကျမတို့ Internet ဆာမျက်နှာလိပ်စာကတော့ bambi.voanews.com ဖြစ်ပါသေးရှင်။ကျမအေးတန်နာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ဒီအားလုံးရှင်းလင်းချက်မိကြပါစေရှင
်
မေးသနာကျော်စီစဉ်တက်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့ထုတ်လွှင့်မယ်တည်နေရဲကတူတာအစီအစဉ်ကိုတော့မတ်ညူညူလင်ကစီစဉ်တက်ဆက်ပေးထားပါတယ်ရှင
် Elders we are very supportive of your democratic transition
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူခွင့်ရေးလှုပ်ရှားသူဒီတပညာရှင် Peter Gabriel နဲ့တောင်အာဖရိကကလူတုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင် Nelson Mandela တို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက် Nelson Mandela ရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါ
လူခွင့်ရင်းနဲ့ငင်းချမ်းရေးအတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Adults ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကဘာငင်းချမ်းရေးနဲ့လူခွင့်ရင်းတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေဆင်းရဲမွေးတင်မှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကဘာပေါ်မှာလူသန်း 9,000 ဟာတရားပြတာတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြည့်ရှင်းသွားနိုင်အောင်ကောင်းမွန်တဲ့ခြင်းဝင်းနဲ့အုတ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အကြီးကြီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရဲ့နဲ့တက်ကြီးအဖွဲ့ဝင်9ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့ American သမ္မတဟောင်းဂျမီကာဂျာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီး Desmond Tutu2018ခုနှစ်ကကွဲလွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အချင်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြင်ထားပေးခဲ့ကြတာပါ။2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်
။မညညလင်းပြောပြပေးခဲ့ရပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါရှင်။
မြန်မာနိုင်ငံရန်ကုန်တိုင်းအတွင်းအနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးတက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံလေတပ်စခန်းအနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လူကြိုရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးပြီးကိဝါအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီး2ဦးလည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံမြို့နယ်အတွင်းကအထွေထွေအုပ်ချုပ်ရေးမှုယုံဒီကနေ့အစောပိုင်းကလက်နက်ကင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးနဲ့ရဲသား2ဦးစီသေဆုံးပြီးစစ်သား2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်ခနာ။အဲဒီလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်ဒီပေါ်မှာပြန့်နှံ့နေပါတယ်။တရုတ်နိုင်ငံဟာRCEP လို့ခေါ်တဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီမှုအတွက်ပြင်ဆင်မှုတွေပြီးစီးသွားပြီလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဒေတာရင်းဘက်ဆုံစီးပွားရေးမိတ်ဖက်လို့အမည်ရတဲ့ RCEP အဖွဲ့မှာအဖွဲ့ဝင်15နိုင်ငံပါဝင်ပြီးဒီသဘောတူညီချက်ဟာလာမယ့်နှစ်ဥပိုင်းကစပြီးတော့ဩစတြေးလျ၊ဂျပန်၊တရုတ်နဲ့ ASEAN 10နိုင်ငံအပေါ်အကျိုးတရားမှုရှိစေမှာဖြစ်ပါတယ်ခင်ဗျာ။ဂျေရုဆလင်မြို့မှာပါလက်စတိုင်းနေအတွက်ကောင်စီဝင်ယုံပြန်လည်ဖွင့်လှစ်ရေးအမေရိကန်ကကတိကူဝပြုမှုကိုအစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်ကညင်းဆော်လိုက်ပါတယ်။ထရမ့်အစိုးရလက်ထက်ကပိတ်ထားခဲ့တဲ့ဂျေရုဆလင်ကပါလက်စတိုင်းဆိုင်ရာအမေရိကန်ကောင်စီဝင်ယုံကိုပြန်လည်ဖွင့်လှစ်ဖို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကတိပြုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။အီရန်ဝန်ကြီးချုပ်ကိုဒရုန်းနဲ့လောက်ကျန်တပ်ဖြတ်မှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြို့တော်ဘက်ဒတ်မှာလုံခြုံရေးတင်းကျပ်စွာချထားပါတယ်။ထိခိုက်မှုတိုက်ခိုက်မှုအတွင်းဝန်ကြီးချုပ်အယ်ကာဒီမီကတော့ထိခိုက်ဒဏ်ရာရခြင်းမရှိပေမဲ့ဝန်ကြီးချုပ်အတွက်လုံခြုံရေးတာဝန်ယူထားတဲ့ဝန်ထမ်း9ဦးထိခိုက်ဒဏ်ရာရသွားတယ်လို့အီရန်အရာရှိတွေကကိုးကားပြီးတော့ AP သတင်းမှာရေးသားထားပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုစောဝင်းလိုင်းပြောပြပေးခဲ့ရပါရှင်။ဒီကနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်။အတန်မိုင်းနဲ့ရုပ်ပိုင်းရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrew နဲ့ John Walker တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်နေအတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာရှင်လန်ချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from